မြန်မာနိုင်ငံမှာပုဂ္ဂလိကပိုင်းသတင်းစာရှစ်ဆောင်ကိုနေ့စဉ်သတင်းစာထုတ်ဝေခွင့်ပြန်ကြားရေးဌာနကချပေးလိုက်ပါပြီ။ဧပြီလ၁ရက်နေ့ကစလို့ပုဂ္ဂလိကပိုင်းနေ့စဉ်သတင်းစာတွေထုတ်ဝေခွင့်ပြုတော့မယ်လို့ပြန်ကြားရေးဝန်ကြီးဌာနကကြေညာပြီးတော့လျှောက်လွှာခေါ်ယူခဲ့တာမှာလောလောဆယ်၈ခုကိုနေ့စဉ်သတင်းစာထုတ်ဝေခွင့်ပေးလိုက်တယ်လို့စနေနေ့တို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။ခင်မိုးသတင်းစာ၊ရွှေနိုင်ငံသတင်းစာ၊ပြည်အောင်စုနေ့စဉ်သတင်းစာ၊ Empire နေ့စဉ်သတင်းစာ၊ The Messenger နောက်ဆုံးရနေ့စဉ်သတင်းစာမြန်မာ Newsweek နေ့စဉ်သတင်းစာမြစည်းမသတင်းစာတို့ထုတ်ဝေခွင့်ရသွားကြတာဖြစ်ပါတယ်။နေ့စဉ်သတင်းစာထုတ်ဝေခွင့်ရှောင်ထားမှုကစုစုပေါင်း18ခုဖြစ်ပေမဲ့လည်းကြံတဲ့လျှောက်လွှာတွေက3ခုကိုစီစစ်နေစေဖြစ်ပြီးတော့ကြံ6ဆောင်ကတော့လိုအပ်မှုတွေရှိနေတဲ့အတွက်ပြန်လည်ပြင်ဆင်လျှောက်ထားဖို့အကြောင်းကြားထားတယ်လို့ဆိုပါတယ်။ပြန်ကြားရေးကပုံနှိပ်သူများထုတ်ဝေသူများမှတ်ပုံတွေနဲ့ဖြန့်ချီရေးကြီးကြပ်မှုဗဟိုအဖွဲ့အစည်းအဝေးကိုနောက်တစ်ကြိမ်မလကုန်ပိုင်းမှာကျင်းပရင်တော့လျှောက်လွှာတွေကိုဆက်ပြီးတော့စီစစ်အဆုံးဖြတ်သွားမယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံပိုင်းနေစဉ်သတင်းစာတွေကလွဲလို့ပုဂ္ဂလိကနေစဉ်ထုတ်သတင်းစာတွေမရှိရကနေခုလိုပုဂ္ဂလိကကိုအခွင့်ပေးလိုက်ပြီးဆိုပေမဲ့သတင်းစာတွေနေစဉ်အချိန်မီထုတ်ဝေနိုင်မှုအပိုင်းမှာစိန်ခေါ်မှုတွေအများကြီးကြုံရနိုင်သေးတယ်လို့သတင်းမီဒီယာအသိုင်းအဝိုင်းကပြောဆိုနေပါတယ်။